ဒီဥပဒေငယ်ယူနန်ပြည်နယ်ရွှေပြည်နယ်ကျေကောင်မြို့တွေမှာကိုဗစ်ရောဂါကူးစက်သူနေတိုင်းရှိနေတာကြောင့်မြန်မာအများစုရှိတဲ့နေရာတွေမှာတရုတ်အာဏာပိုင်တွေကအသွားအလာတွေကန့်သတ်ပြီးပိုတင်းကျပ်ထားပါတယ်။ဒီချိန်ထဲမှာပဲအဲ့ဒီဒေသတွေမှာရောက်နေကြတဲ့မြန်မာတို့ကလည်းဝင်ငွေမရှိတာကြောင့်စားဝတ်နေရေးအခက်အခဲကြုံနေကြရပါတယ်။ရန်ကုန်သတင်းတောက်ပေးပို့ထားတဲ့သတင်းအပြည့်စုံကိုကိုဇော်ဝင်းလိုင်းပြောပြပါမယ်ခင်ဗျာ
။ယူနန်ပြည်နယ်တဲဟုံပြည်ခွဲတဲကမြို့နယ်တွေမှာကိုဗစ်ရောဂါတကြောပြန်ကူးစက်နေပြီးရောဂါဖြစ်သူတွေထဲမှာမြန်မာတွေလည်းပါနေတဲ့အတွက်မြန်မာလူသားတွေကိုဆက်ယုံတဲ့နေအိမ်ပြင်ပကိုမထွက်ဖို့အယောင်အဝယ်နဲ့ဈေးဆိုင်တွေမဖွင့်ကြဖို့တရုတ်အာဏာပိုင်တွေကသတိပေးထားပါတယ်။အထူးသဖြင့်မြန်မာတွေအနေများတဲ့မူဆယ်တစ်ဖက်ကရွှေလီနဲ့ကျဲကောင်မြို့နယ်နှစ်ခုကိုယူနန်ပြည်နယ်အစိုးရကအေပီလကလေးကအသွမ်းအလာပိတ်ချထားပြီးဘယ်တော့ပြန်ဖွင့်မယ်ဆိုတာမသိရသေးကြောင်းကျဲကောင်မှာနေတဲ့ဆိုင်းလောင်ခမ်းက VO ကိုပြောပါတယ်
။တရက်တရက်တိုးတိုးနေရဆိုတော့နောက်တဲ့ကျွန်တော်တို့သိရပြောတော့တလားလောက်ကြာမယ်လို့ပြောရလေ။ဆက်ယုံနေလို့အဲ့လိုပြန်ဆိုင်လို့သူတို့အတွင်းထဲမှာပဲနေရတယ်အပြင်မှာမထွက်ရဘူးကျွန်တော်တို့ဒီကျဲကောင်ဆိုတော့တစ်မျိုးလုံးပဲအလုပ်တွေလည်းအကုန်နားထားရဲဈေးဆိုင်နေလည်းအကုန်ပိတ်ထားရဲအဲ့လိုမျိုးရှင်းနေတာ
မြန်မာအများစုဟာကိုဗစ်ရောဂါစစ်ဆေးမှုကိုအနည်းဆုံး6ကြိမ်လောက်ခံခဲ့ရပါတယ်မန်စီနဲ့ရင်ကျန်မြို့နယ်ကယောဂါစောင့်ကြည့်စင်တာတွေမှာမြန်မာအများအပြားစောင့်ကြည့်ခံရပြီးကုန်ကျစရိတ်တွေလည်းအခက်အခဲရှိကြောင်းသူကဆက်ပြောပါတယ
်ဟိုစစ်စစ်တယ်ဆိုရင်အာဂရောင်နေစစ်တယ်ဆိုအကုန်လုံးတန်းစီအလုံးတွားနောက်တစ်ခါအဲ့ထက်တယောက်ပြန်တွေ့ပြီဆိုရင်တစ်ခါပြန်ပြီတော့ကျွန်တော်တို့၃-၄ရက်လောက်နေပြီတစ်ခါပြန်ဆွေးအဲ့လိုမျိုးကြီးဆွလာတွေ့လာအဲ့လိုမျိုးကြီးဖြစ်နေရလေကွန်ရီစင်နာကြီးတည်တန်ရှိတာအဲ့မှာတော့ပို့ကြတာဒီမှာတော့အချိန်ကတော်တော်ဆိုးတယ်ဒီမှာပမိုင်းလည်းတော်တော်ထုတ်ခါရောက်နေပြီဟိုဇီးမရှိတဲ့လူကတော့ဘယ်လိုပြောလဲနည်းနည်းအချိန်မကောင်းဘူးနေရထိုင်ရစားထောက်တာတော့အဲ့လိုမျိုးကြီးရှိရ
မြန်မာတယောက်နဲ့တရုတ်နိုင်ငံသားတယောက်မှာကိုဗစ်ရောဂါထပ်တွေ့ရကြောင်းယူနယ်ကျန်းမာရေးကော်မရှင်ကဒီကနေ့ဧပြီလ27ရက်နေ့မှာထုတ်ပြန်ပါတယ်။ဒါကြောင့်ရွှေလီနဲ့ကျဲကောင်မှာအသွားအလာတွေပြန်ဖွင့်ဖို့တိတဲ့ပူကြလိမ့်မယ်လို့ဆိုပြီးခန့်မှန်းတာတွေလည်းရှိပါတယ်။အခုတော့တွင်ဝင်ငွေမရှိသူတွေကိုပရဟိတအဖွဲ့တွေကကူညီပေးနေတယ်လို့အလုံးလက်မဲ့ဖြစ်ပြီးနေရပြောင်းရင်သူတွေလည်းအများအပြားရှိနေကြောင်းတအောင်ပရဟိတအဖွဲ့ကမိုင်ဦးလိုင်အေးက VOE ကိုပြောပါတယ်။
ကျော်လို့မြန်မာနိုင်ငံသားကဘယ်လိုပြောမှာလဲကိုကငူကိုကလေးအလုပ်ငန်းမဖြစ်ပါဘူးဆိုတော့ကိုကလောလောဆယ်ကလော့ဒ်ဒေါင်းထပ်ချတာနဲ့တော့စစ်စင်းရရတာပေါ့ဗျာတချို့လူလည်းအိမ်ပြန်ချင်တာပေါ့စားဖို့တောက်ဖို့ခက်ခဲတယ်အလုပ်လည်းမဖြစ်ဆိုတော့လည်းဒီအိမ်ရှင်ရှိပြောအာကျွန်တော်တို့မြန်မာပြည်ပြန်ချင်တယ်ကိုပိုင်မှောက်မှုတင်နံပါတ်တွေနဲ့အိမ်ရှင်ကနေကေးပေါ့ရဲဦးခေါ်စီးရင်မာရီယူညဆိုရင်သရုပ်ဆန်တော်ချိန်ဆက်နေတာဆိုတော့ကိုပေါ့ကလေးခုထုတ်ပေးတာပေါ့မင်းညတော့မှအယောက်60ကျွန်တော်မြန်မာပြည်ပဲပြန်သွားပြီရောက်သွားပြီခုမြန်မာပြည်ပဲ
ယူနန်ပြည်နယ်တဲဟုံပြည်နယ်ခွဲထဲမှာကိုဗစ်ရောဂါဖြစ်သူ100ဝန်းကျင်ရှိလာပြီးဆေးရုံမှာလက်ရှိကုသမှုခံယူနေတဲ့လူနာကတော့68ယောက်ရှိကြောင်းယူနန်ကျန်းမာရေးကော်မရှင်ကထုတ်ပြန်ထားပါတယ်။ကိုဗစ်ရောဂါကာကွယ်ဖို့အတွက်မြန်မာကုန်ကားစည်းကိုကုန်ပစ္စည်းနမူနာအခု30စီးပေးပို့ပြီးစစ်ဆေးခံရမယ်လို့ယူနန်ပြည်နယ်ကိုဗစ်ကာကွယ်ထိန်းချုပ်ရေးကဧပြီလ19ရက်နေ့မှာကြေညာထားပါတယ်။ဒီလိုကျန်းမာရေးကန့်သတ်ချက်ကြောင့်လက်ရှိမှာမြန်မာတရုတ်နယ်စပ်ကုန်သွယ်ရေးဟာရပ်တန့်သလောက်ဖြစ်နေပြီးမြန်မာဘက်ကဆန်ရေထွက်ကုန်နဲ့ရာသီပေါ်သီးနှံတွေအားလုံးမသွားနိုင်တဲ့အခြေအနေဖြစ်နေပါတယ်ခင်ဗျာ